Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလနေ့ရက်အင်္ဂါနေ့မနက်6:00ကနေ9:00ထိအစီအစဉ်တွေကိုလိုင်းဒိုမီတာ2430တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားပေါင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ကောင်းမွန်တဲ့အခြေအနေတွေအောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံမယ်လို့သမ္မတထရန့်ကပြောပါတယ်။ကမ္ဘာအလုသမားနေ့မေဒီနေ့မှာကမ္ဘာတဝန်းကအလုသမားတွေချီတက်ဆန္ဒပြခဲ့ကြပါတယ်။ဥရောပသုံးနိုင်ငံကိုတွားရောက်လည်ပတ်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေပြည်နှာဆင်ကြမယ်သတင်းလွှာတွေထဲမှာတော့
ဒေါ်အောင်ဆန်းစုကြည်လာလာကတော့ရခိုင်ပြည်မြောက်ဖက်နယ်စပ်မှာဖြစ်နေပိစားနဲ့ပတ်သက်ပြီးတော့သတင်းအမှားတွေပဲနိုင်ငံညာရနေပြီသတင်းအမှန်တွေကိုနိုင်ငံညာနဲ့မရရဘူးမရကြဘူးဆိုတော့သူတို့ပတ်
မနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးဘာလင်တက္ကသိုလ်ကဂတိကဟောင်းဦးခင်မောင်စောပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ပေါ်မျောလင့်ချက်တွေပြီးတော့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်ဆိုတာတွေကိုပါနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားအရေးကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာစီးရဲအရလှုပ်ဆောင်မဲ့ကိစ္စလည်းပါဝင်တယ်လို့ပြောကြားပြီးရပ်ပိုင်းကြမှာပဲသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံမယ်လို့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားကပက်ထိန်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေလှုပ်ဆောင်နေသလို6ချိန်မြောက်မြေအောက်နျူကလ িয়ার စမ်းသပ်ဖောက်ခွဲဖို့အတွက်ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြမှာပဲမြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒတိတိတသာပြောင်းလဲမဲ့အရေးလက္ခဏာထွက်ပေါ်လာတာပါကင်ဂျွန်ဦးနဲ့တွေ့ဆုံဖို့အခြေအနေပေးရင်သူတွေ့ဆုံမှာဖြစ်ကြောင်းအဲ့ဒီလိုတွေ့ဆုံမယ်ဆိုတဲ့နေရာမှာမှန်ကန်တဲ့အခြေအနေတွေဖြစ်ဖို့တော့လိုတယ်လို့ဘလုံးဘတ်သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းသမ္မတထရမ့်ကတနင်္လာနေ့မှာပြောပါတယ်။နိုင်ငံရေးသမားအများစုကတော့အခုလိုပြောမှာမဟုတ်ကြောင်းဒါပေမဲ့အခြေအနေပေးရင်ကင်ဂျွန်ဦးနဲ့တွေ့မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်ဦးတွေ့ဖို့အလံဝေသေးကြောင်းမြောက်ကိုရီးယားအနေနဲ့သူ့ရဲ့ရန်လိုတဲ့သဘောထားသဘောနဲ့နျူကလ িয়ার လက်နက်တိစောက်မှုအစီအစဉ်တွေမရဆိုင်မချင်းတွေ့ဆုံမှုမဖြစ်နိုင်ကြောင်းအမေရိကန်သမ္မတအင်ဂျီနီယာပြောခွင့်ရရှောင်းစပိုက်ဆာကတနင်္လာနေ့မှာပြောပါတယ်တွေ့ဆုံမှုမကြာခင်ကာလအတွင်းမှာဖြစ်နိုင်ခြင်းသူ့အနေနဲ့မမြင်ကြောင်းနဲ့လက်ရှိအခြေအနေတွေကလည်းတွေ့ဆုံမှုအတွက်မဖြစ်နိုင်သေးကြောင်းလည်းရှောင်းစပိုက်ဆာကပြောကြားခဲ့ပါတယ်
မေလ၁ရက်နေ့ကကြောက်တဲ့မေဒီကပအလုသမားနေ့အထိမ်းမဲ့အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံတကာမှဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်သစ်တူရကီအပါဝင်နိုင်ငံအတော်ချို့မှမေဒီနေ့ချီတက်ဆန္ဒပြပွဲတွေဟာအာနာရှင်ဆန်နဲ့အုပ်ချုပ်မှုအမျိုးသားရေးဝါဒပြင်းထန်တဲ့လက်ရာဇွန်းနိုင်ငံရေးအဖွဲ့တွေအင်အားကောင်းလာမှုတို့အပေါ်ဒေါသထွက်နေတဲ့ဆန္ဒပြသူတွေကြောင့်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့ကြပါတယ်။အစ္စတန်ဘူမြို့တော်တက်ဆင်ရင်းပြင်းမှာတနင်္လာနေ့ကဆူဝေးဆန္ဒပြတဲ့လူအုပ်ကြီးကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒါ့အပြင်လူပေါင်း200ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း300,000ကျော်မေဒီနီအထိမ်းမဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်နဲ့စိန့်ပီတာစဘတ်မြို့အပါအဝင်နိုင်ငံအနှံ့မြို့အတော်များများမှာဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးရမှာလူပေါင်း120ကျော်အဖမ်းခံခဲ့ရတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ပြင်သစ်ဒုတိယအကြော့သမရရွေးကောက်ပွဲဝင်မဲ့လက်ရာစွန်းအမျိုးသားရေးဝါဒီ Marine Lapin ကိုမကြေနှက်ကြတဲ့ Paris မြို့တော်ကဆန္ဒပြသူတချို့ကတော့မီးလောင်ဘုံးတွေပစ်ခတ်ဖောက်ခွဲမီးလောင်ဘုံးတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ရဲတွေနဲ့ပဋိပက္ခဖြစ်ခဲ့ကြပါတယ်။အာရှနိုင်ငံတွေမှာလည်းမေဒီနီအခမ်းအနားကျင်းပရမှာမြန်မာနိုင်ငံမှာအလုသမားအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဖနွန်ပင်မြို့တော်မှာအထည်ချုပ်စက်ရုံအလုသမား1,000ကျော်ဟာအနေဆုံးလောကလာစာတုံမြင်မှုနဲ့လွတ်လပ်စွာစုယုံခွင့်စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့စနစ်ပြောင်းဖို့ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြခဲ့ကြပြီးဟောင်ကောင်နဲ့တိုင်ပေတို့မှာတော့မေဒီနစ်ချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်
ကမ္ဘာလုံးသမားနေမီဒီနီအထိမ်းအမှတ်ဖြစ်တဲ့တနင်္လာနေ့ကအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော်မှာလဲထောင်နေချေတဲ့ပြည်သူတွေသမရအင်ဗျူတော်ရှိရာကိုချီတက်ဆန္ဒပြခဲ့ကြပြီး Yes We Can ဆိုတဲ့သမရဘာရကိုဘာမားရွေးကောက်ပွဲမဲဆွယ်စီယုံစဉ်ကာလကအသုံးပြုခဲ့တဲ့ဆောင်းပုဒ်ကိုအင်္ဂလိပ်လိုရောစပိန်ဘာသာနဲ့ပါကြွေးကြော်ချီတက်ခဲ့ကြပါတယ်ဝါရှင်တန်ဒီစီမှာပြုလုပ်တဲ့ချီတက်ဆန္ဒပြပွဲဟာကမ္ဘာတဝန်းမှာကျင်းပကြတဲ့အလုသမားတွေရဲ့အခွင့်အရေးကိုတောင်းဆိုပြီးသပိတ်မောက်ဆန္ဒပြကြတဲ့အလုသမားတွေနဲ့ချိတ် အလုတ်သမားနေ့နဲ့ချိတ်ဆက်ပြုလုပ်တာလည်းဖြစ်ပါတယ်ဒါပေမဲ့ဝါရှင်တန်ဒီစီမှာကျင်းပတဲ့ချီတက်ဆန္ဒပြပွဲကတခြားနေရာတွေနဲ့မတူတာကတော့သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေကိုဆန့်ကျင်တာနဲ့အမေရိကန်စီးပွားရေးမှာပြပကနေလာရောက်အခြေချနေထိုင်သူတွေရဲ့အရေးပါတဲ့အခန့်ကဏ္ဍတွေကိုမိမောင်းထုတ်ပြခဲ့ကြတာဖြစ်ပါတယ်ဝါရှင်တန်ဒီစီမြို့မှာစီးပွားရေးလုပ်ငန်းပေါင်း150လောက်တင်းလာနေကပိတ်ခဲ့ပြီးအများစုကတော့စားတောက်ဆန်နေတဲ့ဥပဒေအကျိုးဆောင်ရုံးတွေဖြစ်ပါတယ်တခြားစီးပွားရေးလုပ်ငန်းတွေကတော့ဆန္ဒပြပွဲမှာပါဝင်ကျင်နေဆိုရင်လှုပ်အားကပေးပြီးတရက်စာခွင့်ပေးခဲ့ပါတယ်
လက်ရှိကမ္ဘာကြီးမှာသတင်းမှန်တဲ့သတင်းအမှားကြားစစ်ပွဲဖြစ်နေတယ်လို့ American အသံလွှင့်ဌာန VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အသံလွှင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG အကြီးအကဲ John Lansing ကပြောကြားလိုက်ပါတယ်မနေ့ပြန်ဗုဒ္ဓဘူးနေ့မှာကြောက်မယ် World Press Freedom Day ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ် BBG နဲ့ Washington DC မှာရှိတဲ့ George Washington တက္ကသိုလ်ကသတင်းနဲ့လူထုဆိုင်ရာဌာနတို့ကနေတနင်္လာနေ့ကပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲမှာ John Lansing ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ဒီကရဲ့ American ရွေးကောက်ပွဲမှာ Russia ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့လည်းသူကထည့်သွင်းဆွေးနွေးခဲ့ပါတယ်။ထင်အောင်ထင်မှားလှုပ်ထားတဲ့သတင်းမှားတွေထွက်ပေါ်ခဲ့တာကပြည်သူတွေအတွက်စိုးရိမ်စရာဖြစ်ပြီးသတင်းချက်လက်မှန်တွေသိရဖို့အားထုတ်လုပ်တင်တယ်လို့ပြောပါတယ်။မဟုတ်ရင်တော့ဘလို့အကျိုးဆက်တွေဖြစ်လာမလဲဆိုတာသူ့အနေနဲ့စိုးရိမ်မိတယ်လို့လည်း Mr. Lansing ကပြောသွားပါတယ်။အဲ့ဒီဆွေးနွေးပွဲကို CNN, NPR စတဲ့နာမည်ကြီးသတင်းဌာနကတာဝန်ရှိသူတွေလည်းတက်ရောက်ဆွေးနွေးခဲ့ပါတယ်ရှင်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ Belgium နိုင်ငံ Brussels မြို့တော်မှာရောက်နေတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ဟာဒီကနေ့အင်္ဂါနေ့မှာ EU ဥရောပကောင်စီဥက္ကဋ္ဌ Donald Tusk နဲ့တွေ့ဆုံမှာဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌဒုဥက္ကဋ္ဌလည်းဖြစ်တဲ့ Federica Mogherini နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲတွေပြီးသွားရင်တော့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကို Brussels စံတော်ချိန်နေ့လည်း2နာရီခွဲမှာပြုလုပ်ဖို့ရှိတယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာယုံပြောခွင့်ရသူက VOA ကိုအတိအပြုပြောဆိုပါတယ်ဒီနေ့မေလ၂ရက်နေ့မှာပဲ Belgium ဘီယင်ဖိလစ်ပင်းနဲ့လည်းဒေါန်ဆန်းစုကြည်တွေ့ဆုံမယ်ဆိုတာကို Belgium ဘီယင်ယုံကသတင်းထုတ်ပြန်ထားပါတယ် EU ဥရောပသမဂ္ဂယုံဆိုင်တဲ့ Belgium ကိုနိုင်ငံတော်အကြီးအကဲတစ်ယောက်အနေနဲ့ဒေါန်ဆန်းစုကြည်တွားရောက်တာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ် Belgium ခီးစဉ်ပြည်တော်ဒေါန်ဆန်းစုကြည်ဟာအီတလီနိုင်ငံကိုမေလ3ရက်နေ့မှာခီးဆက်မှာပါမေလ3ရက်နေ့ကျရင်တော့အီတလီနိုင်ငံသားရေးဝန်ကြီး Angelino Alfano နဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါန်ဆန်းစုကြည်အဖွဲ့မင်းကွန်းပြောကြားမယ်လို့ဆိုပါတယ်2013ခုနှစ်တုန်းကလည်းဒေါန်ဆန်းစုကြည်အီတလီနိုင်ငံကိုတွားရောက်ခဲ့ပူးပါတယ်အဲဒီတုန်းက Nobel ကြီးများရေးဆုရှင်ဒေါန်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုဏ်တူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်ဒီခီးစဉ်အခုခီးစဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုယဟမင်းကြီးဖရန်စစ်စ်နဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတော့သတင်းတွေထွက်ပေါ်နေပေမဲ့လည်းအတိမပြုတ်နိုင်သေးပါဘူးမေလ၄ရက်နေ့ကျရင်တော့ဒေါန်ဆန်းစုကြည်ဟာဗြိတိန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
American Federal ပြည်ထောင်စုစနစ်ကိုလေ့လာဖို့မြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအပါအဝင်မြန်မာအစိုးရနဲ့တက်မတော်အဆင့်မြင့်အရာရှိတွေလွတ်တော်ကိုယ်စားလှယ်တွေစုစုပေါင်း15ဦးပါဝင်တဲ့အဖွဲ့ဟာ American Washington DC မြို့တော်ကိုရောက်ရှိနေပါတယ်အမေရိကန်နိုင်ငံသားဌာနရဲ့နိုင်ငံတကာကောင်းဆောင်မှုအစီအစဉ်ကနေပထမဆုံးအကြိမ်စစ်ဖက်ဆိုင်ရာအစ်မြင့်အရာရှိတွေနဲ့တိုင်းဒေသနဲ့နှစ်ကိုင်ဖွဲ့တွေကကိုယ်စားလှယ်တွေကိုအမေရိကန်ကိုတရားဝင်ဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်။ဒီအစီအစဉ်ကနေအမေရိကန်နိုင်ငံမှာဗဟုအစိုးရနဲ့ပြည်내အစိုးရတွေကြားအာဏာခွဲဝေပြီးအပြန်အလှန်ထိန်းချုပ်တဲ့စနစ်ကိုမြန်မာကိုယ်စားလှယ်ဖွဲ့ကလေ့လာမှာဖြစ်ပါတယ်။15ရက်ကြာလေ့လာမယ့်ခီးစဉ်အတွက်ဧပြီလ29ရက်နေ့ကဝါရှင်တန် DC ကိုရောက်ရှိလာတဲ့မြန်မာကိုယ်စားလှယ်ဖွဲ့တွေမှာရန်ကုန်တိုင်းအစိုးရတိုင်းဒေသရေးရာဝန်ကြီးနော်ပန်းတင်စာမျိုးနဲ့အခြားပြည်နယ်နဲ့တိုင်းကလွှတ်တော်ကိုယ်စားလှယ်တွေဗိုလ်မှူးချုပ်အဆင့်တက်မတော်အရာရှိကြီးတဦးနဲ့တက်မှုအဆင့်ရေတက်အရာရှိတဦးပါဝင် KIO နဲ့ KNU အဖွဲ့ဝင်တွေလည်းပါဝင်ပါတယ်ရှင်
ကိုဂျိုစီဘွားကာကွယ်ရေးဝါဒကြီးထွားလာနေတာကြောင့်ကောင်းမွန်တဲ့အလားအလာရှိတယ်လို့ခန့်မှန်းထားကြတဲ့အာရှတိုက်ရဲ့စီးပွားရေးအလားအလာတည်တာတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်တော့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံအပေါ်အမေရိကန်ကထားရှိတဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒကြောင့်ဖြစ်တယ်လို့ဆိုပါတယ်။အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNESCO ကကောက်ခံခဲ့တဲ့စစ်တမ်းအရကမ္ဘာကုန်ထုတ်လုပ်မှုစုစုပေါင်း30ရာခိုင်နှုန်းရှိတဲ့အာရှတိုက်ရဲ့စီးပွားရေးအခြေအနေဟာအများအားဖြင့်ကောင်းမွန်ကြောင်းဖော်ပြထားပါတယ်ဒီအတိုင်းဆက်ရှိသွားမယ်ဆိုရင်တော့2050မှာ90ရာခိုင်နှုန်းအထိရှိလာမယ်လို့ကုလသမဂ္ဂရဲ့စစ်တမ်းမှာဖော်ပြထားပါတယ်ပြပပုတ်ကုန်ပေါ်နှစ်ပေါင်း80လောက်အခြေခံပြီးအမေရိကန်နဲ့ဥရောပတိုက်တွေကဈေးကွက်တွေကိုတင်ပို့ခဲ့တဲ့အာရှတိုက်ရဲ့စီးပွားရေးအစီအစဉ်တွေကြောင့်ဒေသတွင်းမှာတောင်းပေါင်းများစွာသောပြည်သူတွေကိုစင်ရဲရင်းကကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်အာရှဒေသတစ်ခုလုံးအတွက်စီးပွားရေးဖွံ့ဖြိုးမှုအလားအလာဟာ900ခိုင်နှုန်းရှိနိုင်ပြီးဒေသတွင်းစီးပွားရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးခန့်မှန်းချက်ကတော့6.5ခိုင်နှုန်းနဲ့အိန္ဒိယကတော့9.1ခိုင်နှုန်းတည်တည်ရှိကြမယ်လို့ဆိုပါတယ်
American ပြည်ထောင်စု Texas, Arkansas, Missouri, Mississippi ပြည်နယ်တွေမှာလေဆင်နှမောင်းနဲ့လေပြင်းမုန်တိုင်းတွေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း14ဦးထက်မနည်းသေဆုံးခဲ့ကြပါတယ်။ Texas ပြည်နယ်အရှေ့ကျန်းမှာအဆိုးဆုံးခံခဲ့ရတာဖြစ်ပြီးဇက်တိုက်ဖြစ်ပေါ်လာတဲ့လေဆင်နှမောင်းတွေကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အကြီးအကျယ်ထိခိုက်ပျက်စီးမှုတွေလည်းကြုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကုစုံဝင်လိုက်တဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေ့မနေ့အစည်းအဝေးတွေကိုအခုထုတ်လွှင့်နေတဲ့တချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဥရောပ၃နိုင်ငံခီးစဉ်အတွက် Belgium နိုင်ငံ Brazil မြို့ကိုမနေ့ကရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂအဖွဲ့အကြီးအကဲတွေပြင် Belgium ဘီယင် Philippines နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်မကြသေးခင်ရပိုင်အတွင်းကပဲတမတော်ကကွေရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကလည်းဥရောပတိုက်အတွင်းကရေးပါတဲ့နိုင်ငံတွေဖြစ်တဲ့ဩစတီးယားနဲ့ဂျာမနီနိုင်ငံတွေကိုတွားရောက်ခဲ့တာကြောင့်မြန်မာဆိုရဟာဥရောပနိုင်ငံတွေနဲ့ပိုးပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနိုင်ဖို့ရတယ်လို့လည်းမြန်မာရေးလက်လာသူတွေကသုံးသပ်ပြောဆိုကြပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်အီတလီနဲ့ဗြိတိန်သုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဘရပ်ဆဲလ်စ်မြို့ကိုမေလ၁ရက်နေ့ကရောက်ရှိသွားတာပါ။ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံပြီးဒေသစံတော်ချိန်နေ့လယ်၂နာရီခွဲမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမယ်လို့ဖက်ဒရီကာမိုဂရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်က VOA ကိုအတည်ပြုပြောဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်နိုင်ငံမှာရှိနေစဉ်အတွင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင်တခြား EU တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ဘယ်လ်ဂျီယမ်ဘီယင်ဖီလစ်ပန်နဲ့လည်းဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။မေလ3ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ဂျလီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်အဖွဲ့မင်းငွန်းပြောကြားမယ်လို့သိရပါတယ်။2013ခုနှစ်တုန်းကလည်းဒေါအောင်ဆန်းစုကြည်အီတလီနိုင်ငံကိုတစ်ခေါက်ရောက်သွားခဲ့ဘူးပါတယ်။အဲဒီတုန်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုံတူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်။အခုခေတ်စဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုပ်ယိုဟန်မင်းကြီးဖရန်စစ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အတိမပြုတ်နိုင်သေးပါဘူး။ဒေါအောင်ဆန်းစုကြည်ဟာအီတလီကမှတဆင့်မေလ4ရက်နေ့မှာဗြိတိန်ကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်ခြင်းဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ NLD ပါတီခေါင်းဆောင်အဖြစ်နဲ့ဗြိတိန်ကိုတကြိမ်တွားရောက်ခဲ့ပူပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဩစတြီးယားနဲ့ဂျာမနီနှစ်နိုင်ငံခီးစဉ်အပြီးရပိုင်းအတွင်းမှာပဲဒေါအောင်ဆန်းစုကြည်ဥရောပ၃နိုင်ငံတရားဝင်ခီးစဉ်အဖြစ်ရောက်ရှိလာတဲ့အတွက်အရင်သမ္မတဗရက်ကိုဘားမားအစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနှိစက်တဲ့ဆက်ဆံရေးရှိခဲ့တဲ့မြန်မာနိုင်ငံဟာအခုသမ္မတဒေါ်နယ်ထရန့်အစိုးရတက်လာပြီးတဲ့နောက်ဥရောပနိုင်ငံတွေနဲ့ပုံမိုနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနေပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှေ့တောင်အာရှရေးရာသုတေသနဌာနကကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ
်အမေရိကန်မှာဒီနောက်ကတော့အမေရိကန်သမ္မတဥဘားမားကတော့တမျိုးအခုကဒေါ်နယ်ထရန့်တက်လာတယ်ကျွန်တော်တို့အမေရိကန်ပေါ်လစ်စီတွေတော်တော်လေးပြောင်းကုန်တာလည်းရှိတယ်။အဲ့တော့ဒီဥရောပတိုင်းမှာကျွန်တော်လည်းအခုဥရောပတိုင်းမှာလည်းပြောင်းလဲတွေကတော်တော်လေးများနေတယ်။အခုပမာပြည်လည်းဥရောပတိုင်းနဲ့ဆက်သွယ်ဖို့ပြင်ပုံရတယ်။အဲ့ဒါကတော့အမှန်ပဲ။နောက်ဒေါ်စုနဲ့ဟိုအပ ဘုံကြောင့်ဘုံကြီးမင်းအောင်နိုင်ကြတယ်မှာလဲဆက်ဆံရေးတော်တော်လေးကောင်းကြမှုရပါတယ်သူတို့မျိုးတပ်ပေါ်နေပါလေကြည်ရတာတွေပါလေဆိုတော့အဲ့ဒါတွေကကျွန်တော်အမြင်ပြောရမယ်ဆိုတော့အစိုးရတွေကသူတို့ဥရောပနိုင်ငံတွေကိုတွက်လဲလက်ပတ်ပုခီတွေကိုကျွတ်တိမိမင်းချင်းန်းထားစရာလားလို့တော့တွေးစရာရှိနေပါတယ်ကျွန်တော်ကဒီသွားမယ်ကျွန်မပဲသွားမယ်ဆိုတာတွေအဲ့လိုတော့ရှိနေပါတယ်
ဥရောပနိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုအနေနဲ့ဘလို့ရက်တီပါဝင်သင့်တယ်ဆိုတဲ့သင်တန်းမျိုးမြန်မာစစ်တပ်ကိုပေးဖို့ဆန္ဒရှိနေပုံရတယ်လို့လည်းကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ
်ဒီဥရောပနိုင်ငံတွေကအများဆုံးစိတ်ဝင်စားနေတာကဗမာစစ်တပ်ကိုသူတို့ကဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုကဘလို့နေရထိုင်ရတယ်ဘလို့လုပ်တင်တယ်ဆိုတာတွေကိုအကြံပေးချင်ပုံရတယ်အဲ့တော့အဲ့လိုရှိလို့ရှိရင်လည်းသွားပြီးအကြံပေးတယ်အဲ့လိုအကြံပေးရပေးချင်မှရလို့ရှိရင်အကောင်းဆုံးကတော့ဒီစစ်တပ်ကအကြီးဆုံးလူကိုနဲ့ထိပ်ပန်းလူတွေကိုပိတ်ခေါ်ပြီးတော့အသာရကြီးဆွေးနွေးရင်းနဲ့အကောင်းဆုံးလိုက်ပြသွားတာကပို့ပြီးတော့ထိရောက်မယ်လို့သူတို့မြင်မှရတယ်လေ
။ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်အတွင်းရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ဆိုင်တဲ့ကိစ္စတွေအတွေ့ဥရောပခေါင်းဆောင်တွေကိုရှင်းပြဖို့ဆိုတဲ့ရည်ရွယ်ချက်လဲပါကောင်းပါလိုက်တယ်လို့ကတိခဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။ဒေါန်ဆန်းစုကြည်လာတာကတော့ဒီခိုင်ပြည်မြောက်ဖက်နယ်စပ်မှာဖြစ်နေကိစ္စတွေနဲ့ပတ်သက်ပြီးတော့တရင်အမားတွေပဲနိုင်ငံညာရနေပြီတရင်အမှန်တွေနိုင်ငံညာမရရဘူးမရကြဘူးဆိုတော့သူတို့ပမာဟိုပမာပြူပဲဖြစ်ပုံချနောက်ဆုံးမိတော့စုဝတော်ပြစ်ပုံချတဲ့တရင်နဲ့ထွက်နေတာအများကြီးရှိမှာပါအဲ့ဒါခင်ဗျားတို့လည်းကြားပြီးဖြစ်မှာပါအဲ့ဒီကိစ္စတွေလည်းပါကောင်းပါမယ်သူ့ကိုမင်းရင်တော့သူတရင်ဖြစ်ရှင်းမှနေမှာချင်ပါတယ်သူကမဆိုင်ရင်တော့မှသူ့ကိုစပြီးတော့ဆွပြီးမင်းမဲ့လူတွေရှိမှာပါသူ့ကိုမင်းရင်တော့သူကောင်းကောင်းမွန်မွန်ပြစ်လည်းပြန်ဖြစ်ရှင်းမှာပါအလုံးနာရပါတော့ကျွန်တော်လည်းမေးပါစီပဲဆွတောင်းနေမေးလို့ရှိရင်အဲ့ဒါကျွန်တော်ဆုံနေတယ်လေလိပ်ပတ်လဲအောင်သူရှင်းပြပါလိမ့်မယ
်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆော့ဆော့ချက်တွေကြောင့်တီးကြလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကိုဆေလွတ်ဖို့ EU ကအဆိုပြုထားတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလည်းအဲ့ဒီလိုဆေလွတ်မဲ့ကိစ္စကိုထောက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပါတယ်ခင်ဗျာ
ကိုယ်စောဝင်လိုက်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထမှာပဲဒေါအောင်ဆင်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ပေါ်မျော်လင့်ချက်အကြောင်းတွေကိုလည်းတင်ပြပေးပါမယ်အခုလက်ရှိဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့တော်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆင်းစုကြည်ဟာဘယ်ဂျီယံခီးစဉ်ပြီးရင်တော့အီတလီနဲ့ဗြိတိန်နိုင်ငံတွေစီခီးစဉ်မှာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ကနေဒီမိုကရေစီဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူကောင်းမွန်တဲ့ရလဒ်တွေရမယ်လို့မျော်လင့်ချက်တွေရှိပါတယ်မဆုမွန်ကအပြည့်စုံဆက်ပြီးတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ဘရာဇီးလ်အီတလီနဲ့ဗြိတိန်သုံးနိုင်ငံကိုတွားရောက်မဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်မှာတော့ EU ဥရောပသမဂ္ဂဘက်ကအထူးစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့လူခွေရေးအခြေအနေတွေအထူးသဖြင့်ကတော့နိုင်ငံတကာကမေးခွန်းထုတ်နေတဲ့ရခိုင်ပြည်နယ်တွင်ကအဖြစ်အပျက်တွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်က EU ပါဝင်ဥရောပနိုင်ငံခေါင်းဆောင်တွေကိုရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာအခြေစိုက်တဲ့မြန်မာတန်တမန်ဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်ခရီးစဉ်အနေနဲ့ကလည်းအင်မတန်မှအကျိုးရှိပါတယ်သူလာတဲ့ကိစ္စတွေကဒီ EU ကနည်းနည်းပေါ်ပေါ်ပြဿနာလုပ်တဲ့ကိစ္စတွေရှိတယ်ရခိုင်ပြဿနာတွေနဲ့အဲ့ဒါတွေကိုသူကလည်းအနီးကဖြေရှင်းပြလို့ရတယ်ဥရောပဟာတွေကလည်းဒါတွေကိုသဘောပေါက်ပြီးတော့ဗမာပြည်ကိုကူညီမဲ့အလားအလာတွေကအများကြီးရှိပါတယ်အဓိကတော့ပညာရေးကျန်းမာရေးဖွံ့ဖြိုးရေးပေါ့ကျွန်တော်သန္ဓေမှာစက်တန်26နှစ်တော်တွင်မှာကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်အင်္ဂလန်တို့ဒီအနောက်နိုင်ငံတွေကို head on state ပေါ့ဟိုသမရာကြီးတို့ပါတို့တကယ်နိုင်ငံတော်အကြီးအကဲလာတဲ့ထုံးစံမတွေ့ဘူးအဲ့ဒါကို1962ခုနှစ်နောက်ပိုင်းကတည်းကပိတ်ပင်ထားတာကျွန်တော်ကအဲ့ဒီနိုင်ငံတော်အကြီးအကဲတွေလာနိုင်အောင်ဒေါ်စန်းစုကြည်နေနေကလေဒီဖက်မှာစောစောတိုက်တွန်းပေးရလို့ရှိရင်နိုင်ငံတော်အကြီးအကဲတယောက်လာရင်ပို့ပြီးတော့တိုင်းပြည်အတွက်ရလူမျိုးအတွက်ရအကုန်လုံးဂုဏ်သိက္ခာရှိတယ်ဒီဖက်ကနိုင်ငံတော်အကြီးအကဲတွေကိုလည်းပမာပြည်ကိုဖိတ်နိုင်အောင်ဖော်ပြရင်တော့ပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်မြင်တယ်လေ
ဒါအပြင် NND အစိုးရလက်ထက်မှာဥရောပနိုင်ငံတချို့မှာစစ်တမ်းရုံးတွေပြန်လည်ဖွင့်လှစ်နိုင်တာလို့တန်ရေးတမန်ရေးဆက်ဆံမှုတွေပို့ပြီးခိုင်မာအားကောင်းလာနိုင်တယ်လို့သူဆက်ပြီးတော့သွားမဲ့နိုင်ငံတွေဖြစ်တဲ့အီတလီနဲ့ဗြိတိန်နိုင်ငံဘက်ကလည်းအထူးသဖြင့်ကတော့စစ်ရေးနည်းပညာကူညီမှုပညာရေးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အထူးဆွေးနွေးနိုင်မယ်လို့လည်းသူကသုံးသပ်ပါတယ်
အ ီတလီကလည်းဒီဥရောပနိုင်ငံတွေနဲ့အတူတူပါပဲလေအီတလီကလည်းဒီ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တယ်အီတလီမှာရှိတဲ့ပုံရံမင်းကြီးကစတော့ဒေါ်အောင်ဆန်းစုကြည်ကိုလက်ခံတွေ့ဆုံနေဆိုတော့အီတလီမှာလည်းဒေါ်အောင်ဆန်းစုကြည်ကိုဒီဒီမိုကရေစီကိုထောက်ခံတဲ့အပိုင်းဝင်တွေကအများကြီးအီတလီနဲ့ဗမာပြည်နဲ့ဆက်ဆံရေးကလည်းအင်မတန်ကောင်းမွန်တဲ့ရှိနေရှိပါတယ်ဒါကပို့ပြီးတော့လည်းအီတလီနဲ့ဗမာပြည်နဲ့ဒီစီးပွားရေးတွေဥရောပတိုက်မှာဆိုလို့ရှိရင်အီတလီတို့ဂျာမနီတို့ဟာလာတခြားဥသာတွေကပညာရေးနဲ့ပတ်သက်လို့ရှိရင်သိပ္ပံပညာနဲ့ပတ်သက်လို့ရှိရင်ဒီဆောက်လုပ်ရေးနဲ့ပတ်သက်လို့ရှိရင်သူတို့ကအခြေအနေကောင်းတဲ့အခြေအနေရှိတယ်။ပမာပြည်အတွက်ကပန်ပူပြေးနိုင်တဲ့အခြေအနေရှိတယ်လို့တော့ကျွန်တော်မြင်တယ်လေ။အင်္ဂလာခရီးစဉ်ကတော့ဟိုအင်္ဂလာအလားအလာကောင်းပါလေ။ဘာပြောပြောဒီဟိုပါလီမန်ကရောဝန်ကြီးချုပ်တွေကရောအကုန်လုံးကတောင်းဆန်းသူတီကို very welcome ဆိုတော့တောင်းဆန်းသူတီနေနဲ့ကတောင်းဆန်းသူတီပြောနိုင်လို့ရှိရင်တော့ဒီပညာတော်သင်တွေကိုအင်္ဂလာနေနဲ့ကအများကြီးပေးနိုင်တယ်
။ဥရောပနိုင်ငံကခေါင်းဆောင်တွေဟာတောင်းဆန်းသူတီရဲ့ဒီမိုကရေစီရေလှုံ့ရှားမှုတွေအပေါ်ဒီဇိုင်းမမတ်ထောက်ခံခဲ့သူတွေဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစင်ဟာပြုပြင်ပြောင်းလဲရေးတွေလှုံ့ဆော်ပြီးဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပွင့်လန်းလာမယ်လို့မျှော်လင့်ကြောင်းလန်ဒန်မြို့ကမြန်မာတပ်တမန်ဟောင်းတဦးဖြစ်တဲ့ဥက္ကမောင်ကြီးကသုံးသပ်တာပါ
ဒီဥရောပအဖွဲ့တွေကဥရောပသမဂ္ဂကစအင်္ဂလိပ်ဘာဝင်အကူလုံးနိုင်ငံတွေကဒေါ်ဆန်းစုကြည်ကိုစတဲ့ရပဲလူလူလောလောနဲ့သူတို့ကလက်ခံပံ့ပိုးနေတယ်ဟိုကောင်းဆောင်တရားဝင်နေတယ်ကဘာကောင်းဆောင်တရားနဲ့အသိမှတ်ပြုထားတာဖြစ်ပါတယ်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကကိုဒီဖက်ကိုလာနိုင်တယ်သွားနိုင်တယ်ဆိုတော့ဥစားဒါဒီမိုကရေစီရဲ့အကျိုးအမြတ်တွေပဲလေဒီမိုကရေစီမရှိတဲ့ရှင်တော့ဆိုလို့ရှိရင်စပိတ်မောက်ထားတာရှိတယ်စစ်ပန်ယုံတွေတောင်းပိတ်ထားတာရှိတယ်စစ်ပန်ယုံတွေကပိတ်ထားပြီးတော့ဘာမှလှုပ်လို့ကိုင်လို့မရဘူးစစ်ပန်ယုံတွေပြန်ဖွင့်တယ်ဥရောပမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒါတော်ဆောင်စုကြည်တက်လာတဲ့အကျိုးအမြတ်တွေလို့ကျွန်တော်မြင်တယ်လေဒါတော့အမနာအကောင်းတဲ့အလားအလာတွေပါ
မနေ့တနင်္ဂနွေနေ့တုန်းကစပြီးဥရောပသုံးနိုင်ငံခီကိုစတင်ထွက်ခွာလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရာဇီးမြို့ကိုဆက်ရောက်တာဖြစ်ပါတယ်သူရဲ့ခီးစဉ်တွင်းမှာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့တော်ဆန်းစုကြည်နဲ့အတူဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့အတာဝန်ရှိသူတွေလည်းဒီဥရောပခီးစဉ်တွင်းမှာအတူလိုက်ပါသွားကြတာဖြစ်ပါတယ်ရှင်
မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မကွေးတိုင်းဝန်ကြီးချုပ်ဟောင်းလက်ထက်မှာကွာဟခဲ့တဲ့ရန်မုံငွေတွေပြန်ရဖို့ကိစ္စပဲကြည့်ကြရအောင်ပါရှင်မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်မုံငွေတွေထဲကအကျ3000ကျော်ကိုဇူလိုင်လနောက်ဆုံးထားပြီးပြန်ရဖို့ရှိတယ်ဆိုတာဒီလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဦးအောင်မွန်းညိုက VOA ကိုပြောပါရယ်ပြည်ခံဖြိုးပါတီကိုလွှဲပြောင်းပေးခဲ့တဲ့မော်တော်ယာဉ်တွေကိုတော့မကြသေးခင်ရပ်ပိုင်းတွင်ကပဲတိုင်းအစိုးရကိုပြန်ပေးခဲ့ပါရယ်ပြည်စုံကို VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားပါရယ်ရှင
်ဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟနေတဲ့အစိုးရရန်ပုံငွေချက်တန်းပေါင်း9000ကျော်တဲ့ကချက်တန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံကိုပြန်လည်ပေးရဖို့သမ္မတရုံးကကြေညာချက်ထုတ်ပြီးတဲ့နောက်ပိုင်းအဲ့ဒီငွေတွေကိုဇူလိုင်လနောက်ဆုံးထားပြီးပေးရတော့မှာဖြစ်တယ်လို့လက်ရှိမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါရယ်
ကားဒီ129ရက်နေ့ညနေပြန်လာပို့တာလေအဲဒီဟိုအန်စာတုံးကားလို့ဒီပမာလို့ခေါ်တဲ့ဟိုမီနီဘတ်စ3စီးနောက်တကဒီဘက်ဟိုးလိုတာဒစီးအီဇူးဇူးဒဘယ်ကက်ဒစီးယူဘုတ်လို့ခေါ်တဲ့ဒီပက်တောင်လေးဒစီးပါဟုတ်ကဲ့အဲပထမဆုံးပြီးမှတော့ဒီသိန်း5000ပေါ့တန်း500အဲ့ဒါမေလပထမပိုင်းမှာပြီးမပြောပါနဲ့ကြံွေဒီကြံွေကတားလို့မဆူစုပေါ့တန်း3000ကျော်ကိုသိန်း3000ပေါ့လေသိန်း3000ကျော်အဲ့ဒါကိုဇူလိုင်လနောက်ဆုံးပတ်နောက်ဆုံးထားပြီးတော့ပြီးမပြောပါနဲ့ဇူလိုင်လကိုနောက်ဆုံးထားပြီးမပြောပါနဲ့ဗျ
ဒီကိစ္စကိုပြည်အောင်စုအစိုးရကတိုက်ရိုက်ကန်တွယ်နေပြီးဦးဖုံးမော်ရွှေကိုအေးအေးယူသင့်မယူသင့်ဆိုတာကိုတော့တိုင်းအစိုးရနဲ့ပြည်အောင်စုအစိုးရတိုင်ပင်ပြီးမှလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာအောင်မွန်ညိုကပြောပါတယ်ဦးသိန်းစင်စုကလက်ထက်မကွေးတိုင်းဝင်ကြီးချုပ်အဖြစ်ဦးဖုံးမော်ရွှေတာဝန်ယူခဲ့ချိန်တုန်းကရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေရတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေချက်တန်းပေါင်း9000ကျော်ကွာဟနေခဲ့တာပါဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့ပြည်ထောင်စုလွှတ်တော်မှမေးမြန်းခဲ့ရကနေပြည်ထရေးဝင်ကြီးဌာနအထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကအဓိကကင်တွယ်စစ်ဆေးနေရလည်းဖြစ်ပါတယ်ကွာဟနေတဲ့ကြက်ငွေတန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့စာသုံးလုံးအဖွဲ့ရဲ့အစီရင်ခံစာကိုအခြေခံပြီးသမ္မတရုံးကညွှန်ကြားထားပေမဲ့လို့လည်းကြက်ရှိနေသေးတဲ့ကြက်တန်းပေါင်း4000ကျော်ကိုဘယ်လိုကဏ္ဍတွေမှာအသုံးပြုခဲ့တယ်အစိုးရကိုပြန်လည်ပေးရဖို့လိုမလို့ဆိုတာကိုတော့လက်ရှိအချိန်ထိတိတိကျကျမသိရသေးပါဘူးစာသုံးလုံးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အသေးစိတ်အစီရင်ခံစာကိုလည်းမကွေတိုင်းအစိုးရအနေနဲ့မသိရဘူးလို့ဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောပါတယ
်ဒီရဲ့ဝန်ကြီးဌာနစာသုံးလုံးကတည်ပြီးတော့စုံစမ်းစစ်ဆေးတယ်စုံစမ်းစစ်ဆေးပြီးတော့သူတို့ရဲ့တွေးရှိချက်တွေကိုပြည်သူအစိုးရကိုအစီရင်ခံတယ်အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းဒေသကြီးအစိုးရကဘာမှမသိရဘူးကြအဲ့ဒီမှာအချက်လက်တွေဘာတွေပါလဲဆိုတာကိုမသိရဘူးအဲ့ဒီထဲမှာဘာတွေပါလဲဆိုတာမှဒီတန်လေးတောင်ကျော်ကြားခဲ့တဲ့တန်လေးတောင်မှာဘာတွေသုံးလို့ဘ ုံးနာကိုလက်ခံနေသလားလက်မခံနေဘူးလားအတန်း၄000ကတော့ဟုတ်တယ်သို့တော်လည်းပဲကျွန်တော်တို့စစ်စစ်တူးရှိရရတန်း3500သာလင်းဒါကုန်ကြတဲ့နဲ့ကျန်တန်း500ပြန်တောင်းနေနေဆိုရင်ဒါတွေကကျွန်တော်ဆက်ပြီးဆောင်ရရမယ်ကိစ္စသို့တော်လည်းပဲအဲ့ဒီအစီရင်ခံစမှာအားဒီတန်း4000နဲ့ပတ်သက်ပြီးဘလို့တုံးသွားတယ်ဒါလက်ခံနေလက်မခံနေကျွန်တော်အဲ့ဒါဘာမှမသိရဘူးဗျ
ကွာဟာနေတဲ့ကြက်ငွေတန်းပေါင်း9000ကျော်နဲ့ပတ်သက်ပြီးမိမျက်နာမှာနောက်ကျောင်းပြန်မှုအစီအစဉ်မရှိသလိုနောက်ကျောင်းလမ်းမှာကနောက်ကျောင်းပြန်နိုင်တဲ့အနေအထားရှိတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောတာကိုပြည်တွင်းမီဒီယာတွေကရေးသားကြပါတယ်။ဥဖုံးမော်ရွှေကိုအစိုးရကဥပဒေကြောင်းအရအရေးမယူဘူးဆိုရင်ပါတီအနေနဲ့လည်းအရေးယူပွဲမရှိဘူးလို့ပြည်ခံပြိုးပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာနန္ဒာလှမြင့်ကပြောတာကိုလည်းသတင်းတွေကရေးကြတာပါ။ဥဖုံးမော်ရွှေပြန်ပေးမယ်လို့ပြောဆိုထားတဲ့ငွေတန်းပေါင်း3000ကျော်ကိုတော့2019-2018ဘဏ္ဍာနှစ်အတွက်မကွေတိုင်းအစိုးရအနေနဲ့တုံးဆွဲဖို့အစီအစဉ်မရှိဘဲနောက်ပိုင်းကျမှဘဏ္ဍာရေးလူငွေပြလာရင်ခွဲဝေတုံးဆွဲဖို့အစီအစဉ်ရှိတယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောပါရယ်ဒီငွေတွေကိုပြည်သူလူထုသိအောင်ပွင့်လင်းမြင်သာမှုရှိရှိအသုံးပြုသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်ခင်ဗျာ
ကိုထဲအောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့ဒီရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အခြေအနေကိုတင်ပြပေးပါမယ်တကြံကာလကလေးကတိုက်ပွဲတွေညှိတက်နေခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီရက်ပိုင်းအတွင်းမှာတော့တိုက်ခတ်ဒီပစ်ခတ်တိုက်ခိုက်တာတွေပြန်လည်ဖြစ်ပွားနေပါဗျ။အနည်းဆုံး၄မြို့နယ်လောက်မှာစနေနဲ့တနင်္ဂနွေနေ့ရက်အတွင်းတိုက်ပွဲ၅ကြိမ်ထက်မနည်းဖြစ်ခဲ့ပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါဗျရှင်။
ဟုတ်ကဲ့ဒီလ24ရက်နေ့မှာ27ရာစုပင်လုံကိုပြန်လည်ကျင်းပဖို့ပြင်ဆင်နေချိန်ထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနဲ့ NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားလာတာပါ AB လကုံကတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အခြေအနေကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတယ
်တိုက်ပွဲကလက်ဆက်ဝင်နေရတူရနေရနေရပြန်ဖြစ်တာပါကိတာတော့ဒီဥခိုင်မြို့နယ်ထမရဲမန္တုံမြို့နယ်ထမရဲဒီနမ်ခမ်းမြို့နယ်နဲ့နမ်ဒီမြို့နယ်အနီးမှာတဲ့လက်စကူရဲ့နေရာတော့သုံးကြီးဖြစ်တယ်သုံးကြီးရဲ့နေရာတော့လည်းဖြစ်တယ်ဒီကတော့တမရှိရှိပြန်ထလာတယ်တမရှိရှိရောက်လာမှဒီလက်စကူကရှိတော့နေလေတော်ဒီတတိယဒုတိယတတိယအချက်နဲ့ချက်မှအဲ့မှာဒီနေ့ပြီးလက်စကူ
ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်ဘက်မှာတော့ February လကတိုက်ပွဲတွေဖြစ်ပွားခဲ့ရကပြန်လည်တည်ငြိမ်လာနေပေမဲ့မော်ထိုင်းနဲ့ကုန်းချမ်းဘက်မှာတော့ပြစ်ခတ်တိုက်ခိုက်တာတွေပြန်လည်ပြင်းထန်လာနေကြောင်း MNDAA ကကိုကန်တပ်ဖွဲ့တပ်မဟာ211ကတမူးတူးကပြောပါတယ်
။ခြားနယ်လေကိုတိုက်ပွဲဖြစ်နေလေမော်ထိုင်းဒီဘက်မှာမော်ထိုင်းကုန်းချမ်းဘက်မှာလည်းတော့ကျွန်တော်လာပြနေတယ်။အများကြီးတိုက်လာတယ်ကိုဂျာပြေးမနာတော့ဘူးသူတို့ဒီနေ့ကုန်းကခြားနယ်လေအခုတော့ခြားနယ်လေနော်
TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကကိုကန့်ဒေသမှာ AB လ22ရက်နေ့နောက်ပိုင်းကစတင်ပြီးလက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်လာကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့လက်ရှိအခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ
်။ Rusty NRBC အနေနဲ့တပ်မတော်ကတရားဝင်ဆွေးနွေးမယ်ဆွေးနွေးမယ်ဆိုတာမထုတ်ပြန်ဘူးကွာ။မထုတ်ပြန်ဘူးဒါပေမဲ့ခုနလိုနေ့ကရန်စီရန်ဆွေးနွေးမှာဘသူ့ဘုံဆိုရင်အစီဘောင်းနဲ့အောင်အစီပြန်လာလုံးဝလက်မခံဘူးဆိုရင်တော့ဟာသွားမှာပဲဟာဆက်မကြည့်စေချင်ဘူးကျွန်တော်တို့ကတွေ့ပြီးတော့ဒီအခွင့်အရေးနဲ့တွေ့ဆွေးနွေးလိုက်တွေ့ဆွေးနွေးလိုက်ပြီးတော့တော်တော်လုံးဖြစ်နေဖြစ်ရှင်းမယ်ဆိုတော့ကိုယ့်ပဲသူ့ပဲသွားတော့အပြန်နှိမ့်ယူမှရမှာအဲ့ဒါလုံးဝမတွေ့လေတကွဲရပြင်းနေဖြစ်မှာပဲ
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလောလောဆယ်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ပြီးခဲ့တဲ့တောက်ကြနေ့ကလည်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာထိုင်းနယ်စပ်အခြေစိုက်တဲ့ UNFC ကိုတိုင်းဒေသလက်နက်ကိုင်တပ်ပေါင်းစုအဖွဲ့နဲ့တွေ့ဆုံပြီး NCA ကိုအပြည့်အစုံချုပ်မှပါဝင်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ UNFC ကတင်ပြတဲ့အချက်၉ချက်ကိုအပိသက်သဘောတူညီချက်မရသေးတာကြောင့်27ရာစုပင်လုံမကျင်းပမိမှာထပ်မံတွေ့ဆုံဖို့ဆုံးဖြတ်ခဲ့ပါတယ်။ UNFC ဘက်ကတင်ပြတဲ့အချက်တွေကိုညှိနှိုင်းဆွေးနွေးနိုင်ရင်တော့တိုင်းဒေသလက်နက်ကိုင်အဖွဲ့၅ဘွဲ့လောက်ဟာ27ရာစုပင်လုံမှာပါဝင်လာဖို့ရှိနေပါတယ်ခင်ဗျာ။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေ့မနေ့အစည်းအဝေးတွေကိုနားဆင်နေကြတာပါကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောရရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစည်းအဝေးမှာအပတ်စဉ်ကင်ဒါတွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။နာနေခင်ပါရှင် VOA မြန်မာပိုင်းအင်္ဂါနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 30နဲ့40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်မနေ့6နိုင်ကြီးခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာသုဒ္ဓဆောင်နဲ့ American တခွင်နဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမယ့်အပြင်စီးပွားရေးကဏ္ဍမှာတော့
ကြီးချက်ကြီးအမျိုးတရားစာအုပ်ပါကိုသူကကြတော့ရင်းဆောင်ရပါကွာတယ်ဆိုတော့အဓိကကတော့ရင်းဝါထုတ်တာကြတော့ဝီယီဖူအောင်ဤလေရာတရားတညိုတရားနှမျိုးတရားသုံးမျိုးဆိုတော့သူကဆင်လိုက်ပေါ့နော
် celebrity shirt ဦးဖြစ်တဲ့ Dotchu ဝီယီပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြပါမယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ဆောင်ပါမှာရေးသားထားတဲ့မူရင်းအသုံးအနှုန်းတိုင်းကောက်နှုတ်တင်ပြပေးမှာပါရှင်မေလ၁ရက်နေ့ထုတ် Asia Time သတင်းစာမျက်နှာမှာဖော်ပြထားတဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးကိုလှစ်လျူရှုပြီးဩစတြေးလျနဲ့ဂျာမနီနိုင်ငံတို့လက်နက်ကမ်းလှမ်းနေတဲ့ဆိုတဲ့ဆောင်းပါးရှင်ဒေးဗစ်စကော့မက်သီယဆန်ရေးသားထားတဲ့ဆောင်းပါးကိုဦးစွာတင်ပြပေးပါမယ်။ဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကိုတပတ်ကြာတွားရောက်လက်ပတ်ခဲ့တဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ဟာတနင်္ဂနွေနေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။သူခီးစဉ်ပြီးမှပဲသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံအီတလီနိုင်ငံနဲ့ဘရာဇီးလ်မှာရှိတဲ့ဥရောပသမဂ္ဂဌာနချုပ်ကိုတွားရောက်ဖို့ခီးထွက်ခွာခဲ့တဲ့ဆိုပြီးဆောင်းပါးကိုအစာချီထားပါတယ်။သူတို့နှစ်ဦးရဲ့ခီးစဉ်ဟာရခိုင်ပြည်နယ်အနောက်ဘက်ခြမ်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေဆက်လက်ရှိနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်မှုတွေတိုးမြင့်လာနေချိန်နဲ့တိုက်ဆိုင်နေပါတယ်။2016ခုနှစ်အောက်တိုဘာလကစပြီးတန်တရားဖြစ်စရာလက်နက်ကင်အဖွဲ့တွေအပေါ်စစ်တပ်ကစစ်စင်ရေးတွေလုပ်နေတဲ့အတွက်အဲဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်8000ထက်မနည်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်လို့ဆောင်းပါးမှာရေးသားထားပါတယ်စစ်တပ်ရဲ့အဆိုအရနေမြင်ရှင်းလင်းရေးလှုပ်ဆောင်မှုရဲ့အကျိုးဆက်အနေနဲ့ခက်မှန်းခြေအင်ဂျင်ပေါင်း 1500 မီရှုဖျက်ဆီးခံခဲ့ရပြီးရာနဲ့ချီတဲ့တပ်ဖြတ်မှုတွေအပြင်လိမ်ပိုင်းဆိုင်ရာဆော်ကားမှုတွေညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေလည်းရှိခဲ့တယ်လို့တည်တံ့လွတ်လပ်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂရဲ့အစီရင်ခံစာတွေမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ဘက်ခြမ်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဗိဓိပက္ခတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးအယက်သားတသိန်းကျော်ရွှေ့ပြောင်းဒုက္ခတွေဖြစ်နေကြရပြီးတော့စစ်တပ်ရဲ့နှိပ်စက်ညှဉ်းပန်းမှုတွေလည်းမကြာခဏဆိုသလိုအစီရင်ခံစာတင်ပြချက်တွေမှာတွေ့ရတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ရဲ့ခီးစဉ်အတွင်းဩစတြေးလျနဲ့ဂျာမနီနိုင်ငံကစစ်ဦးစီးချုပ်တွေနဲ့တွေ့ခဲ့တယ်လို့လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုဖြစ်ပွားခဲ့တာသိပ်မကြသေးတဲ့အခြေအနေမှာအခုလိုလက်နက်ဝယ်ဖို့လစ်လာတဲ့ခီးစဉ်မျိုးမဟုတ်သင့်ဘူးလို့ဆောင်းပါးရှင်ကပြောပါတယ်။အပြည့်အစုံကိုတော့ Asia Times Internet စာမျက်နှာမှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။ဆက်လက်ပြီးတော့မေလ၂ရက်နေ့ထုတ် The Nation သတင်းစာမျက်နှာမှာဖော်ပြထားတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆွေးနွေးမှုတွေနဲ့သဘောထားကွဲလွဲမှုတွေပေါ်လာတဲ့ဆိုပြီးဆောင်းပါးရှင် Roland Watson ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဥဆောင်ညှိနှိုင်းဆွေးနွေးနေတဲ့အဖွဲ့ကြီးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆက်တဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့စကားပြောဆိုဆွေးနွေးဖို့အတွက်သူတို့တောင်းဆိုတဲ့အခြေခံမူ၉ချက်အပေါ်မူအရသဘောတူခဲ့ကြတယ်လို့ဆောင်းပါးကိုအစချီရေးသားထားပါတယ်။တနိုင်ငံလုံးအပြစ်ခရိုက်ဆေးရေးစာချုပ် NCA ကိုသူတို့တွေလက်မှတ်ထိုးကောင်းထိုးနိုင်တယ်လို့လည်းတချို့အဖွဲ့ဝင်တွေကပြောကြတယ်လို့ဆိုပါတယ်။တကယ်တမ်းအဓိကပြဿနာကမူအရသဘောတူတယ်ဆိုတာဘာအတိတ်ပဲမှမရှိပါဘူး။အဲ့ဒီအချက်၉ချက်စလုံးအကောင့်ထက်ဖို့လှုပ်ဆောင်ရပါမယ်။ဒါဟာလည်းဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ ဒါကြောင့် UNFC ဖွဲ့ဝင်တွေအနေနဲ့ဘယ်တော့မှ NCA စာချုပ်ကိုလက်မှတ်မထိုးသင့်ကြောင်းဆောင်းပါရှင်ကဆိုပါတယ်။ဆောင်းပါရဲမှာအခြေခံမူ၉ချက်ကိုလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာပါတဲ့နံပါတ်၁အချက်ကတော့အစိုးရနဲ့တမတော်ကတပြည်လုံးအပြစ်ခရဆဲရေးကိုစတင်ကြေညာဖို့ဖြစ်ပြီးဒါကိုစစ်တပ်ကဘယ်တော့မှလုပ်မှာမဟုတ်ပါဘူး။ဒါကြောင့်မို့ကိုယ့်ရဲ့လူမှုကိုအမှန်တကယ်အကာအကွယ်ပေးတဲ့သဘောတူညီချက်မရမချင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေအနေနဲ့ဘယ်တော့မှလက်မှတ်မထိုးသင့်ဘူးလို့ဆောင်းပါရှင်ကသုံးသပ်ရေးသားထားပါတယ်။အပြည့်အစုံကိုတော့ The Nation မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။
သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ပဲအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှမ်းတာဟာအနေရဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
ငါနဲ့ညတိုက်ရိုက်လေးနိုင်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလှရောက်ပါပြီ။ဒေါ်လလသန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီနေ့မိတ္တွေစိတ်ဝင်စားစရာကောင်းတဲ့ EDM အသုံးနှမျိုးကိုတင်ပြလိုပါတယ်။ပထမကတော့
Tie the knot
ဆိုတာပါ။စာလုံးပေါင်းက TIE tie chi nao na THE the KNOT not ka ro a thong so ro a thong phi yang chi nao ne tbo lu lung gaung de be ya ba de idiom a de be ga ba phit mle so da ko ro taw rat shin mya khan man chi nai ba de chima ro myama ma le mit da nao jo chi da myo lu bo de ni ro let that da mingala saung na a nao phwe de yauk de ein nong ja de a de be tbo ba dutiya tin pya me idiom a thong ga ro
Call it quits.
So that's it. It's called Salun Bang. C-A-L-L. Call ga Kora. I-T it ga. Tukugu go yi nyon de nanza. Q-U-I-T-S. Quits ga ro. A song ta like da. Ya like da. A song pi like de. Tho lu debe ya ba de. Da jang. Idiom so de. Tue wai debe ga ro. Tukugu go. Sembaluk do be. Ya like de. Tho. A song pi like de. Tho bo pip ba de. Tani so yin le.အိမ်အောင်ပြူရမှာကွာရှင်းနေဆိုရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years more to call it quits
Carol နဲ့ Charlie တို့နှစ်ဦး internet ဖူးစာရေး website ပေါ်မှာတည်ကျွမ်းခဲ့ကြပြီးစစ်တလအကြာမှာအိမ်တောင်ပြုတ်လိုက်ကြတယ်လေ။အေးနောက်ထပ်၃နှစ်လဲကြာရောသူတို့နှစ်ဦးလင်မယားဖြစ်ကကွာရှင်းပြတ်ဆဲခဲ့ကြတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years moreTo call it quits.
Idiom pyu de let tat de so yin idiom a thong ya be lu pyo mle.
Tie the knot.
Le shor lite de a shong pi lite de ein dong go kwa shin pyat se lite de so yin yo be lu pyo mle.
Call it quits.
Lu pyo nai ma de. A da ga ro di ni minute twe tin pya ke de idiom a thong lu be phit par de.
ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ် ပြောင်းလဲနေတဲ့ခေတ်ကာလနဲ့အညီမြန်မာနိုင်ငံမှာစားတောက်ပုံစံတွေလည်းပြောင်းလဲလာနေတာပါအခုဆိုရင်အရင်ကနဲ့မတူပဲနိုင်ငံတကာအစားအစာမျိုးစုံကိုချဲ့ရောင်းကြတဲ့စားတောက်ဆိုင်တွေများလာတယ်လို့ဝယ်စားကြတဲ့သူတွေများလာနေတဲ့အတွက်ချက်နီးပြုံနီးနဲ့လောက်ကင်စားတောက်သူတွေအတွက်စီးပွားရေးတွက်ချေကြိတ်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့စားတောက်မှုပုံစံအကြောင်း Celebrity Shot ချိုဝွေကြီးကိုဆက်သွယ်မြင်မြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
မချူဝီပြီးခဲ့တဲ့ဒီအပီလာဆယ်ရက်နေတော့ကချက်နီးပြုတ်နီးနဲ့ပတ်သက်ပြီးတော့စာအုပ်အစ်စ်တစ်ခုထပ်ထွက်တယ်ကြားပါတယ်ဆိုတော့အဲ့ဒီစာအုပ်ကဘယ်လိုစာအုပ်မျိုးလဲအရင်ကထွက်ဖူးတာတွေနဲ့ဘာကွာတယ်လဲဆိုတာလေးပြောပြပါလား
ဟုတ်ကဲ့အခုထွက်တဲ့စာအုပ်ကတော့ဒီ Wee Gourmet Food ပေါ့နော်ဒီချက်နီးအမျိုးတရားစာအုပ်ပါကိုသူကကြတော့ရင်စာအုပ်ရယ်ဘာကွာတယ်ဆိုတော့အဓိကကတော့ရင်ကထုတ်တာကြတော့ Wee Food အောင်နှိလိုက်ရတရားတမျိုးတရားနှစ်မျိုးတရားသုံးမျိုးဆိုတော့သူကဆင်းလိုက်ပေါ့နော်တွဲရလေးပေါ့ခုကကြဝီကောမီနမည်လေးလုံးဝကွဲသွားရယ်အမျိုးတရားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကကြတော့ဝီကူဒီလက်ရှိဒီ Skynet MTV မှာဒီလွှင့်နေတယ်ဒီဟင်းချက်အစီအစဉ်ရဲ့နမည်လေးကိုယူတာဝီကောမီဖူဆိုတာတော့ဒီ TV စီစီမှာလွှင့်လာတယ်တစ်နှစ်ကျော်သွားပြီဆိုတော့ TV စီစီမှာလွှင့်နေနှီးနေရတယ်အများဆိုတာသိချင်ကြတယ်ပြန်ချက်ချင်တာပေါ့နော်သူတို့တွေကသူတို့ကချက်နီးတွေတွေ့ပြီးတော့အဲ့ဒါတွေကိုပြန်ချက်လို့လွယ်ကူအောင်ဆိုပြီးတော့ဝီကောမီဖူချက်နီးမျိုးတရားဆိုပြီးပြန်ထုတ်ဖြစ်တာပါဟုတ်ကဲ့
哦ဟုတ်ပြီဟိုပြည်သက်တွေကြားထဲမှာလည်းယင်းနီပိသားဖြစ်တဲ့ချက်နီပြုတ်ကြီးတွေလည်းဖြစ်မယ်နာမည်အားဖြင့်လည်းယင်းနီပိသားဖြစ်တယ်ပေါ့အဲ့လိုမျို
းဟုတ်ကဲ့ဟုတ်ကော
အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဟိုပြောင်းလဲမှုတွေအများကြီးဖြစ်ပေါ်နေတယ်လေမြန်လဲမြန်နေပေါ့နော်ဆိုတော့ခင်းနဲ့လျော်ညီစွာမြန်မာလူငယ်တွေအထူးသဖြင့်တော့လူငယ်တွေကြားမှာပေါ့မြန်မာတွေကြားမှာလည်းဒီဟိုအပြင်မှာထွက်စားတာအရင်နဲ့မတူတော့ဘဲနဲ့အပြင်မှာထွက်စားတာတွေဘာတွေလဲတော်တော်လေးကြီးကြီးပြန့်ပြန့်ဖြစ်လာပြီလေအဲ့ဒီတော့မချူဝီတို့လိုမျိုးဒီ professional ချက်တဲ့ပြုတ်တဲ့သူတွေအတွက်ကောပို့ပြီးတော့အခွင့်အရေးတွေပုံများလာသလားအာဘလို့မြင်မိသလဲအခုပြောင်းလဲလာတဲ့ဟိုပုံစံနေနဲ့ချင်းကျင်းလေ
ဟုတ်ကဲ့ဟိုပေါ့အရင်ကဆိုရင်ဟိုများစွာဆိုရင်ဒီနင်းနေပေါ်တော့ဒီနောက်တိုင်းဟင်းနေရတွေပါရင်ချက်နည်းတွေ share ပေးတယ်ဆိုသူတို့ကသိစိတ်ဝင်စားဘူးပေါ့နော်အခုကတော့ပြောင်းလဲလာတဲ့ပါပွင့်လင်းလာတဲ့ပါဒီစားလောက်တိုင်းတော်များမှာဆိုလဲဒီပီဇာတို့ဒီနောက်တိုင်းနှင်းချက်နီးတွေပဲပြီးတော့စိတ်ဝင်စားရတယ်မဟုတ်လို့နီးရစားပေါ့နော်ဒီကိတ်မဟုတ်လို့နီးပါဆိုရင်အရင်ကစိတ်ဝင်စားအခုဆိုရင်မဟုတ်လို့နီးရစားဆိုလုံအောင်စိတ်ဝင်စားလာပြီးတော့အလူငယ်များစုကလည်းဟိုအိမ်မှာစားချက်စားတာရှိရဲဒါပေမဲ့ဟိုပငယ်ကြီးတွေထွက်စားတဲ့ delay ပေါ့နော်ဒီ international မှာတွေဒီမှာထွက်စားတဲ့ delay လေးတွေပို့ပြီးတော့ညာလာရဲဆိုတော့ဒီ professional chef နေနေလည်းဘာကြိုးကြီးစုရှိရဲဆိုတော့ကိုဘယ်လိုပြောမလဲကိုရချရခါကျ international ဟင်းနေပါတို့ကိုမိတ်ဆက်ခွင့်ရရတယ်ပြီးတော့သူစားသောက်ဆိုင်နေအနေနဲ့ကြတော့လေပို့ပြီးတော့စားသောက်ဆိုင်နေပို့များတယ်ဒါပေမဲ့လူကမလျော့ပါဘူးစားသောက်ဆိုင်တိုင်းမှာလူကအပြည့်အပြည့်နေတာပေါ့နော်အဲ့လိုမျိုးလေး trend လေးတော့အစ်စ်ပြောင်းလာတယ်လို့မြင်ပါရောက်ကြရှင
်မချိုဝီတို့လိုမျိုး professional ချက်တဲ့လူတွေလည်းအများကြီးပေါ်လာတာကိုကျွန်တော်တို့သတိထားမိတယ်လေဆိုတော့ပြန်ဆန်မှုတွေလည်းများလာသလားအဲ့ဒီပြန်ဆန်မှုတွေကရောဟိုဘလို့အကျိုးဖြစ်ထွန်းစေသလဲဟိုတယောက်နဲ့တယောက်ဟိုဘောစင်ကဲကောင်းအောင်ဖြစ်ပေါ်လာစေသလားဘလို့များအကျိုးဖြစ်စေသလဲဒီပြန်ဆိုင်မှုတွေများလာတဲ့အပေါ်မှာ
ဟုတ်ကဲ့ဟိုကခုတော့လက်ရှိပေါ့နော်ဝီရိုဒီမှာဒီမှာဒီမှာလဲဒီ celebrity chef ပေါ့နော်ဒီဟင်းချက်တဲ့သဘောမူတွေအများကြီးပေါ်လာပါတယ်ဒီ MRTV4 တို့ We are MNTV ပေါ့လို့ညာဝစီမှာပဲအများကြီးရှိတယ်ဒါပေမဲ့ဝီပြောချင်တာဟိုပြန်ဆိုင်မှုများတယ်ဟိုရေတော့ကိုယ်ကမဆိုးလို့ဘူးပေါ့နော်ဒါဟင်းချက်မှားမှားတွေပဲပေါ့နော်အားလုံးကလည်းဆိုတော့ကိုအားလုံးနဲ့လည်းရင်းရင်းနှီးပါတယ်ဒီအကုန်လုံးကဒီတိုင်းဝင်းရဲ့သေးသေးလေးပဲအများကြီးလည်းမရှိဆိုတော့လေဟိုစစ်ပေါ်လာတဲ့လူလည်းငင်းနဲ့လက်သွဲခေါ်လဲဟိုသူတို့သိကြတာရှိတယ်ကိုပြောပြတယ်အဲ့လိုပေါ့အပြန်လှန်ကူညီတဲ့သဘောပါဆိုတော့လူများလာလေဒီ community ကပုံများလာလေပို့ပြီးတော့ဘယ်လိုပြောမလဲကိုယ်အတွက်အကျိုးရှိတယ်လို့မြင်ပါတယ် event တွေပါလုပ်တယ်ဆိုရင်လည်း event တွေကပေါ့ဆိုဒီ service share ပြီးတော့သုံးပြီးတော့သူတို့ချက်ရင်သူပစ္စည်းတွေပို့ပြီးရောင်းရတယ်လူပေါ်တည်ရဲ့သူကလက်ခံလာရဲ့ဆိုတဲ့ဘောဆိုတော့ကိုယ်တွေအတွက်ဒါအများကြီးကြိုးရှိရဲ့မြင်ပါရယ်ပေါ့နော်ဟုတ်ကဲ့
နောက်တစ်ခုကလေဟိုဟိုစိတ်ဝင်စားစရာကောင်းတဲ့တစ်ခုကအခုမြန်မာနိုင်ငံမှာစောစောကမချိုကြီးပြောသွားတဲ့အထက်မှာလည်းပါပါစားတောက်ဆိုင်တွေလည်းများလာတယ်အထူးသဖြင့်အနောက်တိုင်းနဲ့ပတ်သက်တဲ့အစားအစာတွေပို့ပြီးတော့မြန်မာလူထုကြားမှာမျက်စိအမြင်ကျလာတယ်လည်းပါမှာပေါ့နော်နောက်ဒီသတင်းမီဒီယာပွင့်လင်းမှုတွေပါနေကြောင်းလဲဒီဟိုအီတလီမှာစားနေတဲ့အစာကိုကအခုချက်ချင်းမြင်ပြီးတော့ချက်ဆန်းကြည့်လို့ရတယ်သွားစားလို့ရတဲ့အနေထားဖြစ်နေတော့ဆိုင်နေလဲအလွယ်တကူရှိလာပြီဆိုတော့လေဆိုတော့
ဟုတ်ကဲ့ဟုတ်
အဲ့လိုမျိုးဟိုစားတောက်ဆိုင်နေ restaurant နေသူတို့အဲ့လိုမျို ဟိုမျိုးစုံပေါ့နော်ဖွင့်ကြတယ်မြန်မာပဲဖြစ်ဖြစ်နိုင်ငံတကာစားသောက်ပဲဖြစ်ဖွင့်ကြပြီဆိုရင်ရောမတ်ချူဝီလိုမျိုးဒီ professional တွေရှိမှာရောအကြံဉာဏ်တောင်းတာတွေဟိုပေါ့ consult လုပ်တာမျိုးပေါ့နော်အကြံဉာဏ်တောင်းတာတိုင်ပင်တာမျိုးတွေရောရှိသလားဗျာ
ကိုကိုရှိပါတယ်ကိုဟိုဟာလေရှိရဆိုတာဝီးကတော့ဒီကအဝေးရာဒီမှာတီတီစီစီနဲ့ရှိရိုက်ကူးကြီးတွေရောပေါ့နော်ဆိုတော့ဝီးရောအဲ့လိုမျိုးတိတ်မလုပ်ပြီးလည်းမရှိဘူးရဲ့ကြောင့်ဒီ resource ကိုလိုက်ပြီးတော့ဟာတိဖွင့်လာတော့သူလာဖိတ်တယ်ပေါ်စားပေးတယ် review လုပ်ပေးတာပေါ့နော်ပိတ်သက်စီကိုပြန်ပြီး review လေးလုပ်ပေးတာမျိုးတော့ရှိရဲ့ဒါပေမဲ့အဲ့လိုပေါ့ review လိုပဲ service ရှိရပြီဟို community တော်လို့ပါလို့ဆိုရင်တို့ဒီအသိဖွင့်တဲ့စောင်းဆိုင်တော်များကိုတို့ consultant လုပ်ပြီးတော့လိုက်ပြီးတော့ဟိုကူညီပေးတာမျိုးတွေရှိရဲ့ကိုအများကြီးပဲဟုတ်ကဲ့
မချိုကြီးကတော့အခုဒါ TV season တွေလည်းလုပ်နေတယ်စောင်းတွေလည်းရေးတယ်ဆိုအများကြီးအလုပ်တွေကတော့ရှုပ်နေတာမှမြင်ပေအဲ့လိုမျိုးခန်းသားတွေပွဲတွေမှာဖိတ်ပြီးတော့ချက်ခိုင်းတာတွေ order မှာတဲ့ပုံစံမျိုးပေါ့နော်အော် special order special order မာတာမျိုးတွေပါတယ်မျိုးတော့ရှိသလား
ဟုတ်ရှိပါတယ်ကိုအဲ့လိုမျိုးကတော့ဒါတော့ဟိုမရှိဘူးလေတလွားတလွားတစ်ချိန်လောက်ကတော့ပုံမှန်ရှိတယ်ကိုဟိုတော့ event ကြီးရှိတယ်သူက event မှာခေါ်ပြီးတော့သူကချက်ခိုင်းတာမျိုးပေါ့နော်ပြီးတော့သူတို့ဟိုပေါ့နော်ဟိုပွဲတရားတို့ဘာတို့ဟိုခင်းထားပြီးတယ် live event တွေအကုန်လုံးသူကပေါ့နော်ပြီးတော့ကြိုးချက်ပေးထားတာလေပြီးတော့မှဟို demo အနေနဲ့ cooking demo တွေချက်ပေးရမျိုးပေါ့နော်အဲ့လိုမျိုးကတော့တော်တော်ခက်စားတာခုနကဝီပြောခဲ့သလိုပဲတော်တော်ခက်စားတာပါဆိုတော့သူကဆက်လက်ပြီးရှက်ပြီးသုံးချက်တယ်ဆိုရင်ပိတ်သက်ကလည်းပို့ကြည့်ရဲပြီးတော့လာစားရဲဟိုပေါ့နော်ဟိုဒီ brand ကိုပေါ့နော်ပို့ပြီးယုံကြည်စေတယ်ပေါ့နော်ဒီဆက်လက်ပြီးရှက်ကိုယ်တိုင်က recommendation ပေးရဲဆိုတော့အဲ့ဒါကြောင့်သူတို့တော်တော်လေးဟိုပေါ့နော်နှားကြတယ်ပေါ့နော်ဟုတ်ကဲ့ဘူ
းမချူဝီရဲ့ဒီဟို website တို့ဒီ Facebook မှာတင်တဲ့ဟိုဒီ internet website ပေါ်မှာတင်တဲ့ချက်နည်းပြုံနည်းတွေဘယ်မှာရှာလို့ရသလဲဘယ်လိုမျိုးရယူနိုင်သလဲဆိုတာလေးကိုပြောပြလို့ရမလား
ဟုတ်ကဲ့ကိုဟောပေါ့နော်ခုလက်ရှိဒီ www.wefoodhouse.com မှာဒီချက်နည်းပေါ့နော်မျိုးချောက်ကြော်လို့ရှိပါတယ်ကို website မှာကြတော့ပုံနေရောအစစ်စင်ပေါ့နော်အားသေးချာကြည့်လို့ရမယ်ပြီးတော့နောက်တစ်ခုကကြတော့ဒီ wefoodhouse ဆိုပြီးတော့ wudyefoodhouse ပေါ့နော် wefoodhouse ဆိုပြီးတော့ဒီ Facebook မှာရိုက်ချက်ပြီးတော့
ဒီ page မှာလည်းဒီရှိချက်ကြီးအများကြီးတင်ပေးတာပါလေဟုတ်က
ဲ့မချိုဝီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးတ
င်ပါတယ်ဟုတ်ကဲ့အပစင်စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သောရအစုံရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်အစီအစဉ်တင်ဆက်ထားပါတယ်ရှင်
အတူကအဓိကကတော့ဒီပကြီးဘာသာရက်တွေရဲ့တပ်ပုံတွေဟိုအထူးသဖြင့်ဒီပကြီး art နဲ့ပတ်သက်တဲ့အစားတွေအကုန်လုံးပေါ့နော်ဒီပပူးရဲ့ခီရောနောက်တော့တခြားကျန်တဲ့ signboard ပကြီး design line တွေတန်းအကုန်ဆွဲစုံပေါ့နော်ဆွဲစုံပေါ့သူအဲ့လိုတော့ဟိုတက်ခဲ့တယ်ပေါ့နော်အကြောင်းကဒီလိုမှအဲ့ကြောင်တခြားမှရှိတာ
ဟိုကိုမျိုးကဒီ graphic နဲ့ပတ်သက်ပြီးတော့အခုအလုပ်လုပ်နေတာပေါ့လေဆိုတော့အခါကျတော့ကိုမျိုးကဒီအကြောင်းမှစတဲ့တုန်းကရောဒီ graphic ဘာသာရက်ကိုဘာကြောင့်ရွေးရတာလဲခင်ဗျအ
မှန်တကယ်ကစတဲ့တုန်းကတော့ဒီအကြောင်းတက်တာပေါ့နော်ဒီ fashion graphic design line ကိုလမ်းမူတည်ရွေးခြင်းမရှိဘူးဘာလို့ဆိုတော့နောက်ကအဲ့ဒီအစင်းအဲ့ဒီ New York ရဲ့အခြေအနေရဲ့နောက်တော့ကိုရောက်တဲ့နေရာဒေသအခြေအနေရဲ့ကြည့်လိုက်တော့စီးပွားရေးတွေကဟိုအခြေအနေတွေမျိုးဖြစ်နေဆိုတော့နှစ်နှစ်လောက်တက်ပြီးတော့အချိန်မှာ counselor ကသူကအကြံဉာဏ်ပေးတယ်ဒီဆိုတော့အမှသူကဒီဟာကိုလည်းစိတ်ဝင်စားရဆိုလို့ရှိရင် fashion engineering design line ကိုကြောင်းကြည့်ပါလားပြီးတော့အဲ့ဟိုကိုမျိုးကလည်းငယ်ငယ်ကတော့အဖေစာပုံတွေတိုင်းမှာလည်း design နဲ့ပတ်သက်ဆိုကြည့်ပြီးဆိုတော့ graphic design နဲ့စိတ်ဝင်စားသွားတာလည်းပါတော့ပေါ့နော်
ဟုတ်ကဲ့ဆိုတော့ဒီ graphic design ကိုဒါဟိုးတုန်းကလည်းပဲဒါကိုကနည်းနည်းတိမိတွေးမိရှိတဲ့အခါကျတော့ဟိုကျောင်းမှာတကယ်တမ်းဟိုဟိုတက်ပြီးတော့လေ့လာတဲ့အခါကျတော့ပို့ပြီးတော့အထောက်အကူဖြစ်လာ
။ဟောအများကြီးဖြစ်သွားတယ်။အများကြီးဖြစ်သွားဆိုကိုမသိတဲ့ဟို line တွေအများကြီးထွက်လာတာပေါ့။ရင်တော့ကိုပြီကိုရွာနေဒီကိုရောက်လာတဲ့အချိန်မှာတော့ graphic design ဆိုတော့တမျိုးပဲရှိတယ်သူထင်တာပေါ့။ဆိုတော့ဒီကျတော့ graphic design တွေအများကြီးဖြစ်နေတယ်။အများကြီးဖြစ်တော့အဲ့ကိုမျိုးဟိုလာနည်းနည်းလောက်တက်ပြီးဟိုကျောင်းက၄နှစ်တက်မှာဆိုတော့နောက်ထပ်နည်းနည်းကျန်သေးရပေါ့နော်ဆိုတော့အဲ့ဒီအချိန်မှာဘာသာရက်တူးယူလိုက်တဲ့အထဲမှာသူကပါပါလာလို့ဆိုတော့ fashion engineering design line အထဲမှာ fashion graphic design နောက်တော့ fashion အဲ့ဒီဟိုနည်းပတ်သက်တဲ့ဟိုဟာပေါ့ jewelry fashion နဲ့ပတ်သက်တာဒီဒီများသောအားဖြင့်အဲ့ဒီလက်ဝတ်ရတနာနဲ့ပတ်သက်တဲ့ဟာတွေကိုလက်ပစ္စည်းလုပ်တာအဲ့ဒါတွေကအကုန်ရောပါလာတာပါလာဆိုတော့ graphic line เนี่ยအများကြီးကိုွဲထွက်သွားတယ်။ကိုယ်လက်နဲ့ရေးတဲ့ graphic design line computer ရေးတဲ့ graphic design line ဆိုတော့အများစုထွက်လာတာပေါ့နော်။ဆိုတော့အဲ့ဒါတွေကတကယ်ကိုကောင်းတဲ့ဟ ဟိုလိုရွေးလိုက်တာလမ်းရွေးလိုက်တာမှန်တယ်လို့ပြောရမှာပေါ့လေဆိုတော့အကုန်လုံးလည်းအဲ့ဒီကြားထဲမှာပဲအကုန်လုံးကကနနာတိသွားတော့ဟောလို့ငါတို့တွေအမြင်ချင်းချင်းလေးနဲ့နေကြတဲ့ graphic design ဆိုတာဒီအပြင်ရောက်တော့ graphic design တွေအပြုဆုံးတွေကွဲထွက်လာတာဟာဒီကကိုယ်လည်းထိတွေ့လဲရပါလား
ဟုတ်ကဲ့ဟိုကိုမျိုးလေးလာခဲ့တဲ့ graphic design အကြောင်းကိုနည်းနည်းရှင်းပြပါလား
လေးလာခဲ့တဲ့ graphic design ကပထမဆုံးအဲ့ဒီခေတ်ကကိုမျိုးကြောင်းတက်တဲ့ချိန်မှာတော့ဒီ digital line တွေကပေါ်ပေါ်သေးတဲ့ချိန်ပေါ့နော်ပေါ်ပေါ်သေးတဲ့ချိန်ဆိုတော့သူတို့ကဒီဟို computer နဲ့ canvas နဲ့ရေးရတယ်အဲ့ဒီ computer လေးတွေမှာမြေလေးထည့်ပြီးအဲ့ဒါရေးထည့်အဲ့ဒီပုံမှန်ပြရရေးတဲ့အနေတိုင်းပေါ့လေအဲ့ဒီခေတ်တွေဒါပေမဲ့အဲ့ဒီမှာသူကပါရီ check နေလားဆိုတော့သူ graphic ဆိုတဲ့သဘောကိုသူကဟိုအများကြီးပေါ့နော် definition ထုတ်တော့ခါကြတော့လွယ်လင်းတကူသူပြောမှဆိုလို့ရှိရင်တော့ဒီ main graphic line တကူကြီးလို့မယ်ဆိုလို့ရှိရင်ဟိုအနည်းဝေးအကွာဝေး user perspective အဲ့ဒီဟာကြီးအ user ကြီးအကုန်လုံးကထည့်ပြီးတော့စဉ်းစားပြရတယ်ဆိုတဲ့ idea ရဲ့နောက်ပြီးတော့ဒီ PC control PC ပဲဖြစ်စီဒီစီးပွားရေးလုပ်ငန်းနိုင်ငံရေးလုပ်ငန်းဒီ political sign board တကူကဒီ design လေးလည်းအဲ့ဒီ design ပေါ်အခြေခံပြီးတော့ကိုကဟို blue balance ကိုအယောင် balance ထားရဲ့နောက်တော့စလုံးနဲ့ပုံနဲ့အတွဲမဲ့ balance ထားရဲ့အဲ့ဒီဟာတွေပါအများကြီးကိုကကနနလေးကွဲထွက်လာတာဘာမှမပြီးမှကိုတီးခဲ့တက်ခဲ့တော့ဟာဆိုတဲ့ဟာတွေကနေဘာမှမဆိုင်ဘူးဖြစ်သွားတာလေ
ကိုမျိုးကဒီအင်ဂျီတွေအပေါ်မှာရေးတဲ့ဒီပုံတွေစာသားတွေအတွက်ဒီ fashion design ကိုလေ့လာခဲ့တာပေါ့လေဆိုတဲ့အခါကျတော့ဒီလိုလေ့လာပြီးတဲ့နောက်မှာဒီလုပ်ငန်းကွင်အတွက်ကောအဆင်ပြေရလားခင်ဗျာ
အဆင်ပြေတယ်အဆင်အများကြီးပြေတယ်ဘာလို့အဆင်အများကြီးပြေလဲဆိုတော့တို့အချောင်းမှာတက်ခဲ့တော့စာတွေကအများဆုံးရယ်နောက်တော့လက်တွေ့ကတော့နည်းနည်းပေါ့နော်သူကဟိုနည်းနည်းဟိုဒီဟိုဟာဘလက်တွေလုတ်တဲ့ခါလုတ်ခံလေးတဲ့မှာစာသင်ခန်းထဲမှာလုတ်ရတဲ့အတွေ့အကြုံလေးနည်းနည်းတလောက်ပဲရတာတကယ်ကဲကျောင်းထဲပြီးတော့ပွဲရတော့96နဲ့96ခုနှစ်ရည်ပွဲရပြီးတဲ့နောက်ပိုင်းလုံငန်းဝင်လဲစဝင်ရောစဝင်တော့မှကိုကတော့အတွေ့အကြုံရှိတဲ့ဟာတွေဟို size လေးလာတာပေါ့နော်လေးလာတော့မှစပြီးလက်နဲ့ရည်တဲ့ဟိုကိုကအင်ဂျီဒီဇိုင်းနဲ့အရင်ရောက်တယ်ရောက်ရင်လည်းအဲ့မှာကျောင်းနဲ့ပတ်သက်တာတနည်းလောက်လုပ်ပြီးတော့ကျောင်းနဲ့ပတ်သက်တာတွေဘလို့ဘယ်ငါကြီးပြုံးလဲမသိဘူးဆိုတော့ရှိုင်းရှိုင်းနဲ့ပထမကအဲကုမ္ပဏီပြီးတော့ဒုတိယကုမ္ပဏီမှာဝင်လဲဝင်တော့သူကကလေးညီဒီဇိုင်းလိုင်းကနေအရွယ်ရလက်အချိန်အဲ့ဒီပတိရောက်သွားတော့အဲ့ဒီမှာကွန်ပျူတာရဲ့နောက်ပြီးတော့ဟိုဘလို့အများသောအဖြစ်ဒီဟိုဘောနော်ဒီကွန်ပျူတာတက်ကနိုလော်ဂျီတွေပေါ်လာတာပေါ့လေ digital line အဲ့ digital line ပေါ်ပြီးတော့အဲ့ digital line အပြင်မှာသူကတခြားခုနပြောတဲ့ဒီဟိုဟာပေါ့ software update လုပ်တဲ့ဟာဒီ new design ကိုကြည့်ပြီးအိန္ဒိယဒီကလေးအိန္ဒိယပါပုံစံမျိုးနဲ့ဟောဖြစ်လဲဆိုတော့အနောက်အမှာကျတော့မှအော်ကျောင်းမှာတင်ခဲ့တာရတာတွေပါအဲ့မှာကိုပို့ပြီးလက်တွေ့ကိုအသုံးချပြသွားတာပေါ့နော
်ကိုမျိုးတို့ကျောင်းစတက်တုန်းကတော့ဒါဟိုတိတ်ပြီးတော့ computerize လုပ်ပြီးတော့သင်ခဲ့ရတာမဟုတ်ဘူးနောက်ပိုင်းကျတော့နည်းပညာတွေထွန်းကားလာတဲ့ computer တွေနဲ့ပုံဆွဲတာတို့ကိုဒီဇိုင်းဆွဲတာတို့ဒီဘက်လှုပ်လာတဲ့အခါကျတော့အဲ့လိုအခုပြောင်းကာလမှာရောအခက်အခဲတွေဘာတွေရှိခဲ့လား
ပထမတော့အခက်အခဲကတော့ရှိတယ်ရှိတော့တခုတော့တစ်ဖက်ကလည်းဘာကောင်းသွားလဲဆိုတော့ဒီအော်တိုမဟိုခစ်ကိုမရောက်ခင်ချိန်မှာကိုကမန်နူရယ်ခစ်ကိုပြီးလိုက်တဲ့အခါကျတော့အဲ့မန်နူရယ်ခစ်ကအားသာချက်ကအများကြီးပါဆိုတော့ဟိုကိုမျိုးတက်ခဲ့တဲ့ကြောင်းမှာကျတော့ဒီတက်ပုံနေတာတက်ပုံတော့ယူအပ်တင်ရတယ်ဆိုတော့အဖြူမဲဆိုလို့ရှိရင်လည်းအဲဒီကာကမီကယ်စီသတ်ပြီးတော့အဟိုဒီအမောင်ကန်ထဲမှာကိုကကူးကဆေးရတယ်ရေသေးတဲ့ဆေးပါလေးဆေးတိတ်ဆေးအိတ်ဆေးသတ်ရပြန်ရတယ်တက်တယ်ပေါ့နော်နောက်ပြီးတော့ဒီကာလာဆိုလို့ရှိရင်လည်းဖလင်း negative တွေမှာ CN point တွေကိုမျိုးမျိုးခွဲပြီးတော့ဘယ်လိုမျိုးကိုကအမောင်ကန်ထဲမှာဘယ်လိုအဲ့ဒီဟာတွေတက်သွားဒီ digital line belt ရောက်လာတဲ့အခါကျတော့အဲ့ဒီဖလင်းခေတ်တွေလို့ဘယ်လိုမျိုးကူးကဆေးရတဲ့ဖြစ်မှာမဟုတ်တော့လုံးဝအမောင်ကန်တွေကိုဝင်စရာမလိုကြတော့ဆိုတော့ဖြစ်သွားတဲ့ခါကျတော့အဲ့ဒီရဲ့အားသာချက်နဲ့ဒီဘက်ကို line ကူးတဲ့ချိန်မှာကျတော့ computer ကတော့ဘာသာငါကတော့ဟိုဒီ software တစ်ခု operate လုပ်တဲ့အချိန်အဆင်ပြေတာပဲဆိုတဲ့ဟာနဲ့ခုနပြောတဲ့ let me မှာကိုရေးခဲ့တဲ့ဟိုဘာမလဲလက်နဲ့ဖန်တီးခဲ့တဲ့အတွေးတွေနဲ့ဆိုတော့အများကြီးဟိုအရှိကိုရောက်သွားတယ်ရောက်သွားတော့သူကမှားရတယ်ပြန်ဖြတ်လို့ရတာဟုတ် and တခုလုပ်ခဲ့ပြီးချင်းတော်တော်များများတော့ဖြစ်တယ်ဆိုတော့ဟိုတော်တော်လေးဟိုတော့ဟိုဘယ်လိုလဲ TV ကောင်းနေတာကျတော့ let me မှာလက်နဲ့အသုံးပြုခဲ့တဲ့အဲ့ဒီအတွေ့အကြုံတွေပါရင်လည်းဒီကိုကိုကကြုံခဲ့တဲ့ခေတ်ဖြစ်တဲ့ခါကျတော့ဟိုအများကြီးအားသာပြီးတော့ပူပေါင်းမှုရတာပေါ့နော်ဆိုတော့ကွန်ပျူတာကအခက်ခဲဆိုတော့ဟိုပထမတစ်ချက်ကတော့ software ကိုကိုကတော့နည်းနည်းမြေစမ်းခင်းပြီးတည်အောင်တော့အရင်ဆုံးတော့နည်းနည်းတော့တလားနလားတန်ပြီးတော့ကိုကတော့ဟိုနည်းနည်းချိန်ညောင်းတော့အရင်လေ့လာကြည့်ရတာပေါ့လေ ပြီးသွားတော့သူ့လမ်းကြောင်းမှာရောက်တော့အလုပ်ကနေပဲကိုပြန်တင်သွားပါလုံးလုံးရင်းနဲ့တင်သွားလုံးလုံးနဲ့တင်သွားနေအဲ့လိုပဲသူကဘယ်လိုဒီကွန်ပျူတာနိုင်တော့ကိုယ်နဲ့စဉ်းစားနေဖြစ်လာတာ
သူရဆုံနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ဒုသမရမိုက်ပန်စ်မကြာသေးခင်ကသွားရောက်ခဲ့တဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသခီးစဉ်တွေကအင်ဒိုနီးရှားနိုင်ငံကိုရောက်ရှိစဉ်အတွင်းသူဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအတွင်းဝန်များရုံးကိုသွားရောက်ပြီးတော့အတွင်းမှုချုပ်လေလောင်မင်းနဲ့ခေတ္တတွေ့ဆုံခဲ့ပါတယ်။အာဆီယံအသင်းကြီးတည်ထောင်တာနှစ်90ပြည့်မြောက်ခဲ့တဲ့အပေါ်မှာဒုသမရပန်စ်ကဂုဏ်ယူကြောင်းအာဆီယံအတွင်းဝန်များရုံးမှာပြောကြားခဲ့ပါတယ်။ဒါပြင်အာဆီယံနဲ့အမေရိကန်ကြားရေရှည်ပူးပေါင်းဆောင်ရွက်မှုနဲ့အရေးပါပုံတွေကိုလည်းသူကမှတ်ချက်ပြုပြောကြားခဲ့ပါတယ်။အခုနှစ်ဟာအမေရိကန်နဲ့အာဆီယံတို့ကြားတန်တမာဆက်ဆံရေးနှစ်40ပြည့်မြောက်ခဲ့ပြီဖြစ်ကြောင်းကျွန်တော်တို့ကြားဆက်ဆံရေးကအာဆီယံအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါတန်တမာရေးအရာရောစီးပွားရေးအရာသာမကအမျိုးသားလုံခြုံရေးအတွက်လည်းကြိုးရှိခဲ့တယ်ဆိုတာတန်တရားဖြစ်ဖို့မလိုဘူးလို့သူကပြောကြားသွားပါတယ်။ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဦးဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေနဲ့အတူမဟာဗျူဟာကျတဲ့အကျိုးတူဆောင်ရွက်မှုတွေအားကောင်းလာစေဖို့နဲ့ဆက်ဆံရေးပုံမှန်ခိုင်မြဲစေဖို့အတွက်ခြေလှမ်းတွေကိုစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးအပါအဝင်အာရှပစိဖိတ်ဒေသတစ်ခုလုံးကိုတန်ဖိုးထားတယ်ဆိုတာကိုထင်ဟပ်ပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်နိုဝင်ဘာလကျရင်ဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးညီလာခံနဲ့ရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်သွားမှာဖြစ်တဲ့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံများ APEC ထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်တယ်လို့ဒုသမရပန်စ်ကပြောပါရယ်စီးပွားရေးဆက်ဆံမှုတွေအားကောင်းလာအောင်လုပ်ချင်အဖြစ်အမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အလုပ်အကိုင်းပေါ်ကျော်ဝမှုနဲ့တိုးတက်မှုတွေကိုအရင်တစ်ခါမှမကြုံဘူးတဲ့နီလန်းတစ်တွေနဲ့မြင့်တင်ဆောင်ရွက်သွားနိုင်မှာဖြစ်ပါရယ်အမေရိကန်ကုမ္ပဏီတွေအနေနဲ့အာရှကတခြားနေရာတွေမှာတက်အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွင်းမှာယင်းဤမြုပ်နှံမှုတွေပိုလှုပ်ဆောင်နေပြီးတော့အာဆီယံဒေသတွေမှာအမေရိကန်နိုင်ငံရဲ့ယင်းဤမြုပ်နှံမှုကဒေါ်လာ284ဘီလီယံလောက်ရှိပါတယ်။ဒါဟာအိန္ဒိယ၊တရုတ်၊ဂျပန်နိုင်ငံသုံးခုပေါင်းမှရှိတဲ့အမေရိကန်ရဲ့ယင်းဤမြုပ်နှံမှုထက်ပိုများပါတယ်။ဒီလိုသားရဝါပြောမှုကိုကာကွယ်ဖို့နဲ့ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်နေစေဖို့အတွက်ကမ္ဘာလုံးဆိုင်ရာလုံခြုံရေးကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုနှစ်ဆတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒုသမရပန့်စ်ကပြောပါတယ်။စီမင်းဒီအပေါ်အခြေခံတဲ့အမိန့်တွေကိုထိန်းသိမ်းဖို့တရားဝင်လွတ်လပ်စွာကုသရောင်းဝယ်မှုတွေဖြစ်ပေါ်လာဖို့နဲ့အငင်းပွားမှုတွေကိုငြိမ်းချမ်းစွာနဲ့တန်တမာရေးနည်းနဲ့ဆုံးဖြတ်တာတွေကိုအားပေးပြီးတော့တောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုမြင့်တက်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့အာဆီယံအဖွဲ့နဲ့အတူအနီးကပ်လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။အဲ့ဒီပင်လယ်ပြင်တွေအတွင်းနဲ့ကျွန်တော်တို့နိုင်ငံတွေကြားမှာငြိမ်းချမ်းရေးနဲ့တာယာဝါပြောရေးကိုမြင့်တက်ဆောင်ရွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေနဲ့အတူရင်မောင်တန်းပြီးတော့လှုပ်ဆောင်ခဲ့တာနှစ်ပေါင်း40ရှိသွားပြီဖြစ်တယ်လို့ဒုသမပန့်စ်ကပြောပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအဖွဲ့ကြီးနဲ့အတူလက်ရှိရှိပြီးသားအခြေခံကောင်းတွေပေါ်မှာဆက်လက်တည်ဆောက်ပြီးနောက်လာမယ့်နှစ်90မှာအခုထပ်ပိုပြီးအောင်မြင်မှုတွေရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒုသမပန့်စ်ကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရစေ။အခုတော့သတင်းအချင်းချုပ်ကိုကိုစုံဝင်းလိုက်ညင်ညာပေးပါမယ်ရှင်
။မြောက်ကိုရီးယားအရေးကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာစီရေးအရာလှုပ်ဆောင်မယ့်ကိစ္စလဲပါဝင်တယ်လို့ပြောကြားပြီးရပိုင်ကြမှာပဲ။သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးနဲ့တွေ့ဆုံမယ်လို့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ကင်ဂျွန်းဦးနဲ့တွေ့ဆုံမှုအခြေအနေပေးရင်သူတွေ့ဆုံမှာဖြစ်ကြောင်းအဲ့လိုတွေ့ဆုံမှုမကန်တဲ့အခြေအနေတွေဖြစ်ဖို့တော့လိုအပ်တဲ့အကြောင်းဘလုံးဘတ်သတင်းဌာနနဲ့ပြုလုပ်တဲ့မင်းမြန်ကန်အတွင်းသမ္မတထရမ့်ကတင်ရလေးမှာပြောကြားခဲ့တာဖြစ်ပါတယ်။မေလ၁ရက်နေ့မှာကြာရောက်တဲ့မေဒေးကမ္ဘာအလုတ်သမားနေအထိတ်မှအဖြစ်နဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းမှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်သစ်တူရကီအပါအဝင်ရုရှားနိုင်ငံတို့မှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။အာရှတိုက်အတွင်းမှာလည်းမေဒီနစ်အခမ်းအနားကျင်းပတာမှာမြန်မာနိုင်ငံမှာလည်းအလုတ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ကြပါတယ်။ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းမေဒီနစ်အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်။ဒီမေဒီနစ်အခမ်းအနားကိုဝါရှင်တန်ဒီစီမှာကျင်းပတာမှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာအင်ဖြူတော်ရှိရာကိုချီတက်ခဲ့ကြပြီးတော့ရုပ်ောက်ပွဲမက်ဆေ့စီယုံစဉ်ကာလကသမ္မတဥဘာမအတုံးပြုခဲ့တဲ့ Yes We Can ဆိုတဲ့ဆောင်ပုဒ်ကိုကြွေးကြော်ခဲ့ကြပါတယ်။အလုပ်ငန်းတချို့လည်းမေဒီနစ်အထိတ်မှအဖြစ်နဲ့ပိတ်ပေးခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာ ဒီကနေ့အင်္ဂါနေ့မှာ EU ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့တွေ့ဆုံမှာဖြစ်သလို EU နိုင်ငံကြာရေးနဲ့မူဝါဒလုံခြုံရေးဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ဒုက္ခတာလည်းဖြစ်တဲ့ Federica Mogherini နဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့နောက်မှာတော့ဒီမေလ၂ရက်နေ့မှာပဲ Belgium ဘီယင် Philippines နဲ့လည်းတောင်းဆန်းစုကြည်တွေ့ဆုံမယ်လို့ဆိုပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုကိုစောဝင်လိုက်တင်ညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျွန်မရှားဖုံပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ View American တန်အင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အင်္ဂါနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကတော့ line meter 16 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါတယ် View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.